မြန်မာနိုင်ငံဟာလွတ်လပ်ရေးရပြီးချိန်ကလေးကစလို့ငြိမ်းချမ်းမှုတွေဟာဝါအစီပြေတလို့ပြစ်ခဲရတာဖြစ်ပြီးစစ်မှန်တဲ့ပြည်ထောင်စုစစ်မှန်တဲ့ငြိမ်းချမ်းရေးစရာနဲ့ခင်းခဲ့ရတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိအချိန်မှာတော့ငြိမ်းချမ်းရေးလမ်းစနိုင်ငံမှာမြင်နေရပြီလို့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမှုဦးဆိုင်ညွတ်လွင်ကသုံးသပ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာပျောက်ကွယ်ခဲ့တဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြပြီဖြစ်ပြီးတော့အခက်အခဲတွေရှိနေတယ်ဆိုပေမဲ့ဒီအခက်အခဲတွေကြောင့်ရက်တက်မသွားဖို့လိုတယ်လို့လည်းသုံးသပ်ပါတယ်
။ကြိုးစားကြရုံပဲအခက်အခဲလည်းအများကြီးရှိတယ်။ကျွန်တော်တို့တခုကြိုးစားနေတယ်။အဲ့ဒါတော့ပါလဲဆိုတော့ဟိုစင်ကြောင်ကြီးပေါ့ဗျာ။အမီးကြမ်းမတက်အောင်ပေါ့။ကောင်းမဲ့အလားလာလည်းပဲရှိနေပါတယ်။လုံးဝကောင်းကြီးလို့စိတ်ချက်လက်ချက်လည်းမဟုတ်ဘူးလေ။အဲ့ဒါဆွနူဝဲရဲ့ကြမ်းနေသေးတာပေါ့။အဲ့မဲ့ခုနလိုမျိုးအခုက finalist ရောက်လာပြီလေ finalist ရောက်လာတဲ့ခါကျတော့နောက်ဆုံးစကားတင်ကြတယ်ဆိုတာအခက်အခဲဆုံးအပိုင်းနေပါလေဆိုဒီချိန်မှာကျွန်တော်ပုံကြီးဆိုင်တဲ့နယ်လို့ထင်တယ
်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာကြိုးပမ်းနေတဲ့တနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ခြင်းဟာအဓိကကျနေတယ်လို့လည်းမြင်ပါတယ်
မြန်မာနိုင်ငံငြိမ်းချမ်းရေးအလားအလာတော့အပြစ်ခံရစေးလက်မှတ်ထိုးနိုင်ခြင်းမတိုင်ခြင်းပေါ်မှာပထမအချက်ကြီးပါတယ်ဗျ။အပြစ်ခံစေးလက်မှတ်ထိုးကလည်းနီးကပ်လာပြီလို့တစ်ပြေလုံးကတော့ပြောနေကြတာပဲလေ။အဲ့တော့ကျွန်တော်လည်းတောင်းယူဆနေပါတယ်။အပြစ်ခံစေးလက်မှတ်ထိုးပဲအတွက်ကိုမတိုင်ခင်မှာနောက်ဆုံးကျွန်တော်ဒီ single tax ရုပ်ပြရဒီဆွေးပြီးလို့ရှိရင်နိုင်ငံပါလိမ့်မယ်ပြုဝေကျွန်တော်တောင်းထားပါသေးတယ်။အဲ့ဒီအခြေအနေကျွန်တော်တော့ကျွန်တော်ငြိမ်းချမ်းရေးအလားအလာကောင်းတယ်မြန်မာဘုရားပြုတယ်ပြောနေပါလိမ့်မယ်။အင်းအဲဒီလုံးကြီးမှုရအောင်ဒီလိုနိုင်မှုဆိုရင်တော့ဒီကိစ္စတန်ပြီးကမှပြောလို့မရပါဘူး။အဲ့ဒါလေးပဲအဖြစ်ကရစဲရေးကိုအញ្ញံဆုံးလက်မှတ်ရေးထိုးဖို့လိုပါတယ်။အဲ့ဒါပြီးရင်တော့ကျွန်တော်အုတ်မီတစ်ခုချပြီးတော့ရှေ့ဆက်သွားနိုင်ပါပါ။ဘုမိုးလိုကတော့ဒီတန်ပြီးကမှကျွန်တော်တို့ပြောနိုင်ပါဘူးခင်ဗျာ။
NTF ပါတီကဥက္ကဋ္ဌဆွေပါရှင်တကယ်တော့မြန်မာနိုင်ငံရဲ့ပြည်ရင်းငြိမ်းချမ်းရေးဟာခရီးရှည်ကြီးတစ်ခုကိုတွားနေရတာဖြစ်တယ်လို့ညီနောင်တိုင်းရင်းသားများပါတီကဦးဦးလာစောကလည်းသုံးသပ်ပါတယ်
။ကျွန်တော်တို့ဒီပြည်ရင်းစစ်ကြီးဆိုတာကျွန်တော်တို့ရာစုနှစ်တဝက်ကျော်ပေါ့လေနော်နှစ်60နီးပါးလာခဲ့ဆိုတော့အဲ့ဒီဟာကြီးကိုငြိမ်းချမ်းရဖို့တည်ဆောက်တယ်ဆိုတာကတော့ဟိုတော်တော်လေးလှမ်းမယ်ခရီးရှည်လို့ပဲကျွန်တော်မြင်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ထာဝရငြိမ်းချမ်းပေါ့လေငြိမ်းချမ်းဆိုတာလက်နက်ကင်အင်အားစုတွေကိုလုံးဝရှုပ်ငြိမ်းလုံးဝမရှိတဲ့အနေအထားတစ်ခုကိုကျွန်တော်ဆိုလိုတာပါ။ဒါပေမဲ့လောလောဆယ်ကာလမှာတော့ပြစ်ကြခတ်ကြအရှင်ရှင်တက်ကြသေးကြတဲ့ဘဝမျိုးကနေကင်းဖို့ပေါ့လေ။အဲ့ဒါကတော့နည်းနည်းအရင်နဲ့ဆက်လို့ရင်တော့နည်းနည်းနှိစက်လာတယ်လို့မြင်တယ်။ဒီငြိမ်းချမ်းဆိုတော့လေကျွန်တော်တို့တိုင်းရင်းသားတွေနဲ့အထူးသဖြင့်ကျွန်တော်တို့ဒီခိုင်နေမွန်နေရှမ်းနေကသူတို့မှတုံ့ပြန်ခဲ့တဲ့တိုင်းရင်းသားအခွင့်အရေးတွေအတွက်တိုက်ပွဲဝင်နေတယ်ဆိုတော့လေအဲ့ဒါကိုကျွန်တော်တို့ဘယ်လောက်ထိဒီပြည်ထောင်စုကဂရန်တီပေးနိုင်မလဲဆိုတဲ့ဟာကိစ္စကြတော့ဖွဲ့စည်းပုံနဲ့လည်းဆိုင်လာပါတယ်အဲ့တော့ဒီခရီးဟာတော့နည်းနည်းလေးရှိကြမယ်ဒါပေမဲ့လောလောဆယ်မှာအပြစ်ခတ်ရက်ပြီးတော့အချင်းချင်းတက်ကြတဲ့ဟိုဘုံတွေထောင်ရမိုင်းတွေခွဲကြအိမ်တွေမိလောင်တော့အဲ့ဒါမျိုးပေါ်တော့ကင်းဖို့တော့နည်းနည်းနှိစက်လာပြီးတော့မြင်ပါတယ်
မြန်မာနိုင်ငံမှာခိုင်မာတဲ့နိုင်ငံရေးအာမခံချက်အပြည့်ရှိတဲ့အပြည့်အခက်ရစဲရေးတွေကိုလက်မှတ်ရေးထိုးနိုင်မှရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်စိတ်ချရမယ်လို့ SNLD ပါတီကဦးဆိုင်ညွန့်လွင်ကလည်းဆိုပါတယ
်အပြည့်အခက်ရစဲပြီးရင်တော့ငြိမ်းချမ်းရေးဟိုအလားလာတော့မြင်ရပြီလို့တော့ပြောရမှာပေါ့နော်ဒါဆိုတော့ဟိုအပြည့်ရပြီးတာနဲ့ကျွန်တော်တို့ဒီလွတ်လပ်ရပြီးကြတဲ့အပေါ်မှာတခါမှတိတိပပတိတိချာဟိုမဆွေးနွေးရတဲ့နိုင်ငံရေးပြည်သူ့ဆွေးနွေးပွဲမျိုးတစ်ခုကပေါ်ပေါက်ဟိုအလားအလာအများကြီးဖြစ်လာပြီဆိုတော့အဲ့ဒီအနေမှာကျွန်တော်တို့ဒီ stakeholder တွေပေါ့ပါဝင်တဲ့လူတွေအားလုံးရဲ့နိုင်ငံရေးကျက်မှုပေါ့နော်နောက်စိတ်ရှည်လက်ရှည်ရှိမှုပေါ့နော်နောက်နိုင်ငံတော်အတွက်ရဲ့နောက်ပြည်သူလူထုအားလုံးအတွက်နော်ဘယ်လောက်ဒီကျွန်တော်တို့ဟိုစိတ်ချနာထားတယ်လဲဆိုတော့ပေါ့မတည်ပြီးတော့မှအဲကောင်းတဲ့အနေထားမျိုးရောက်သွားမှာပါဆိုကျွန်တော်တို့ကလူကျင်တဲ့အားလုံးလူကျင်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့ဆိုတာလေဒီမိုကရေစီအပြည့်အဝပေါ့ဗျာဟိယာနဲ့တန်တူတာမျိုးလေအဲ့ဒီမှာဆွေးနွေးယူရမှာ
SNLD ပါတီရဲ့အတွေ့အမှုဦးဆိုင်ညွတ်လွင်ပါရှင်လက်ရှိမှာမြန်မာနိုင်ငံဟာငြိမ်းချမ်းရေးအသီးအပွင့်တွေကိုဘလောက်အထိခံစား권ရှိနေပါသလဲညီနောင်တိုင်းရင်းသားများပါတီကဦးဦးလှစောကတော့
အရင်တုန်းကလို့ပေါ့လေကျွန်တော်တို့ဟိုအမှန်တရားအတွက်တိုက်ပွဲဝင်တဲ့ခါမှာနော်ဘယ်ချိန်ဖမ်းမလဲဘယ်ချိန်စီးမလဲဘယ်ချိန်ဟိုရိုက်မလဲဆိုရဲဘဝမျိုးထက်နည်းစာရင်တော့နည်းနည်းလေးပိုလွတ်လွတ်လာတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဟိုတည်သူတွေအနေနဲ့တကယ်ငြိမ်းချမ်းရေးကိုခံစားရပါလားဆိုတော့ဒါကျွန်တော်တို့ဘလို့မှဒါမဖြစ်နိုင်သေးတဲ့မေးခွန်းတစ်ခုပါပဲ
ဒါကတော့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့သုံးသပ်ချက်တွေကိုနှာစင်ခဲ့ရတာပါရှင်